Or think about Burma. Supporting the historic opening there took a blend of economic, diplomatic...
မြန်မာနိုင်ငံအကြောင်းစဉ်းစားကြည့်ပါ။အမေရိကန်ပြည်ထောင်စုကသမိုင်းတင်တဲ့မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကိုစီးပွားရေးတန်တမာရေးနဲ့နိုင်ငံရေးနည်းလမ်းတွေစုပေါင်းပြီးထောက်ခံအားပေးခဲ့တာဖြစ်ပါလေ။နိုင်ငံရဲ့ခေါင်းဆောင်တွေကကြံကဘာဈေးကွက်ကြီးနဲ့ပြန်ဝင်ဆန့်လို့တယ်။ဘယ်ပေါင်းစုံအဖွဲ့အစည်းတွေနဲ့ပြန်လဲဆက်ဆံလို့တယ်။ကဘာပေါ်မှာဝိုင်းကျင်ထားတဲ့နိုင်ငံအဖြစ်ကမရတည်လို့တော့ဘူး။ဒါကြောင့်အမေရိကန်ပြည်ထောင်စုကဓာရီကိုအောင်မြင်စေဖို့ဘက်ပေါင်းစုံကမြန်မာနိုင်ငံနဲ့ဆက်ဆံခဲ့တယ်။နိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးဖို့ဖိအားပေးခဲ့တယ်လို့နောက်ထပ်ပြုပြင်ပြောင်းလဲရေးတွေပြုလုပ်ခြင်းအပြင်အမေရိကန်ကရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ပေးမှာဖြစ်ပြီးတန်တမာရေးဆက်ဆံမှုလည်းတိုးမြှင့်ပေးခဲ့တယ်လို့ဝန်ကြီးကလင်တန်ကနိုင်ငံခြားရေးဝန်ကြီးဖြစ်အနားမယူမီတည့်ရလူဖြစ်တဲ့ဇန်နဝါရီလ31ရက်နေ့ကအမေရိကန်ခေါင်းဆောင်မှုကြောင်းမိကွန်းပြောရမှာအခုလိုထောက်ပြပြောသွားတာပါ။သမ္မတဥပမာရဲ့ညွှန်ကြားချက်အရမြန်မာနိုင်ငံကို2012ခုနိုဗ ెంబ ာလကုန်ကတွားရောက်ခဲ့တဲ့ဝန်ကြီးကလင်တန်အနေနဲ့သမ္မတဥပမာရဲ့နိုင်ငံခြားရေးပေါ်လစီအသစ်ဖြစ်တဲ့ဒဏ်ခပိတ်ဆို့မှုချမှတ်မယ်စာထိတွေ့ဆက်ဆံခြင်းအပြင် Smart Power ဆိုတဲ့ပါနာလီမာတဲ့တန်တမာရေးနည်းကိုအသုံးပြုခဲ့တာဖြစ်ပါတယ်။ပြောင်းလဲနေတဲ့ဂရိကဘာကြီးမှာအမေရိကန်နေနဲ့ Smart Power ကိုအသုံးပြုရခြင်းအကြောင်းနဲ့ပတ်သက်ပြီးဝန်ကြီးကလင်တန်ပြောကြားသွားတာကတော့
Simply put, we have to be smart about how we use our power, not because we have less of it.
ရှင်းရှင်းပြောရမယ်ဆိုရင်တော့အမေရိကန်ပြည်ထောင်စုရဲ့လွှမ်းမိုးမှုကိုအသုံးပြုရမှာညံသုံးပြီးပါနာဖို့လိုပါတယ်။ဒါဟာနိုင်ငံရဲ့ဩဇာယော့သွားလို့တော့မဟုတ်ပါဘူး။ကျမတို့နိုင်ငံရဲ့စီးအင်းအားကကြီးမားတယ်နိုင်ငံရဲ့စီးပွားရေးရလည်းအားကောင်းတယ်တန်တမာရေးလွှမ်းမိုးမှုလည်းရှိတယ်အမေရိကန်နိုင်ငံသားတွေတီထွင်နိုင်တဲ့ညံစွမ်းကလည်းကမ္ဘာကရှင်းလို့မရနိုင်ပါဘူးအမှားအဖြစ်ကမ္ဘာကြီးကပြောင်းသွားတဲ့အတွက်ကြောင့်လည်းလွှမ်းမိုးမှုဩဇာအဆင့်ဆင့်လည်းပြောင်းလဲသွားပြီးနိုင်ငံတကာရေးရာကိုပုံဖော်ရမှာပန်းနတ်လိမ္မာမှုတုံပြီးထျောက်စွာဆောင်ရွက်ဖို့လိုလာတာဖြစ်တယ်လို့ဝန်ကြီးကလင်တန်ကပြောသွားတာဖြစ်ပါတယ်ဒီအမြင်ကိုပင်ဆယ်ဗေးနီးယားပြည်နယ်နေသမိုင်းပညာရှင်ဒေါ်ဖြူဖြူကလည်းသဘောတူပါလေ
။ဒီနေ့ကသူကွန်ဂရက်စ်မှာပြောတော့ကသူဘန်ကာစီနဲ့ပတ်သက်ပြီးသူမြင်တော့က World is very complicated ပေါ့။ကမ္ဘာကြီးကအရှင်လိုမဟုတ်အရင် complicated ဖြစ်နေတယ်ပေါ့။အမေရိကဘလို့ရောနေနဲ့ပါမလဲ။သူက diplomacy ကိုပြောတန်တမာရေးတာလိမ္မာပန်းတဲ့တန်တမာရေးရ။နော်အမေရိကန်နိုင်ငံရဲ့ပွင့်လင်းမှုအမေရိကန်နိုင်ငံရဲ့တည်ထွင်မှုအမေရိကန်နိုင်ငံရဲ့ diversity လို့ခေါ်တဲ့နော်ဖြစ်တာလေ။နော်အမေရိကန်နိုင်ငံရဲ့ human right နဲ့ democracy ကိုအဲ့ဒါ promote လုပ်ဖို့တက်ကိုလိမ္မာပန်းတဲ့နည်းနဲ့လုပ်ရမယ်။တိုင်းပြည်မှာရှိတဲ့အုပ်ချုပ်တဲ့လူတွေနဲ့မကဘူး။နော်တိုင်းပြည်ထဲမှာရှိတဲ့နော်သူကပြောတာပါတဲ့ active this day ဒီအပြည့်တဲ့လုပ်နေတဲ့အသက်ပညာရှင်အသိပညာရှင်တွေနဲ့ထိတွေ့ပြီးလုပ်ရမယ်ဆိုပြီးသူပြောလာတယ်လေ။သူအဲ့တခုပြောတယ်မြန်မာပြည်ကိုသူပြောတယ်မြန်မာပြည်ကိုသူထည့်ပြောတယ်မြန်မာပြည်ကိစ္စနဲ့ပတ်သက်ပြီးမြန်မာပြည်မှာဒီမိုကရေစီလမ်းကြောင်းဖြစ်ဖို့အတွက်ကိုအမေရိကန်နိုင်ငံကငါဘေးနားအနေနဲ့ပြီးဝင်လဲမဆက်ဖက်ဘူးเนาะနိုင်ငံသမ္မတကြီးနဲ့ဒေါ်အောင်ဆန်းစုကြည်တို့လုပ်နေတဲ့ကိစ္စမှာသူကဘေးနားနဲ့ကြည်ပေးတယ်เนาะနည်းနည်းချပေးတယ်ဆန်ရှင်လေးတွေရှော့ပေးတယ်ဒေါ်အောင်ဆန်းစုကြည်တို့ဖွဲ့နေဆွေးနေတယ်သမ္မတကြီးတို့ဖွဲ့နေဆွေးနေအဲ့လိုမျိုးသိရမလားအဲ့လိုမျိုးနောက်အဲ့ထင်မကဘူးအခုရောက်နေတဲ့အမေရိကန်သားအမမြန်မာနိုင်ငံမှာရှိတဲ့အမေရိကန်သားအမကလည်းဒီတိုက်ပြည်ကိုအုပ်ချုပ်နေတဲ့အုပ်ချုပ်တဲ့သမ္မတကြီးတွေမကဘူးအတိုက်ခံအောင်ဆန်းစုကြည်နဲ့မကဘူးအပြင်ဘက်ကတခြားရှိတဲ့88မျိုးဆက်တဲ့အကြောင်းသားအဟောင်းနေတဲ့နဲ့ခေါ်တွေ့အဲ့လိုမျိုးပေါ့နော်အဲ့လိုမျိုးအခုတိုင်းရင်းသားတွေနဲ့ဖြစ်တဲ့ကိစ္စမှာတိုင်းရင်းသားခေါင်းဆောင်တွေအဲ့လိုမျိုးပေါ့သဘောမျိုးသူကပြောတယ်မြန်မာနိုင်ငံဒီမိုကရေစီကိစ္စမှာမြန်မာနီးမြန်မာဟန်နဲ့တွားမယ်ဒီမိုကရေစီကိုအမေရိကန်နိုင်ငံကဘလို့ကူညီပံ့ပိုးတယ်ဆိုသူပြောတာတွေ့ရ
ဒါအပြင်အာဖဂန်နစ္စတန်နဲ့အီရတ်စစ်ပွဲတွေကြောင့်ကြာဆင်းခဲ့ရတဲ့နိုင်ငံဆက်ဆံရေးတွေကိုပြန်လည်တည်ဆောက်တဲ့အပြင်အာရှပစိဖိတ်ဒေသကိုလည်းအမေရိကန်ကပြန်ဦးစားပေးလာတဲ့ policy အသစ်တွေချမှတ်ခဲ့တဲ့အောင်မြင်ကျော်ကြားခဲ့တဲ့ဝင်ကြီးကလင်တန်ရဲ့တာဝန်ထမ်းဆောင်မှုဟာသမိုင်းအမွေဘယ်လိုကြံရည်စီမလဲဒေါ်ဖြူဖြူရဲ့အမြင်ကတော့
မြန်မာ့အမေရိကန်နိုင်ငံရဲ့သမိုင်းမှာလုံးတင်ပေါ်ကျော်ကြားတဲ့အမျိုးသမီးဟိုဖြစ်တယ်ပေါ့နော်ဒီသမရကတော့ဘွားတော်ကလည်းတင်ပေါ်ကျော်ကြားခဲ့တယ်နောက်ပြီးသူလှစ်တော်မှာစီနေတာဖြစ်တော့လည်းသူကတင်ပေါ်ကျော်ကြားတယ်နောက်ပြီးဒီနိုင်ငံခြားရေးဝန်ကြီးဖြစ်တော့လည်းသူ့ legacy ကတော့ သူများတွေကပြောကြတယ်ပေါ့နော်အခုကဘာ legacy ဆိုရင်နိုင်ငံရေးဝန်ကြီးကသူဘာ legacy ထားခဲ့လဲဘာလို့ဆိုကဘာကြီးကအခုဖြစ်နေတာကအခုချိန်မှာအရင်တော့ကလို့ဟိုစစ်အုပ်စုကြီးနဲ့ဖြစ်တဲ့ကဘာကြီးမှမဟုတ်တာနိုင်ငံတစ်ခုချင်းတစ်ခုချင်းနေနဲ့အာဏာရှင်တွေပြုတ်ကြပြီးတော့အဲနောက်တက်လာတဲ့အခါမှာဟိုအတိအကျအစိုးရဗဟိုအစိုးရရဲ့လိုမဖြစ်သေးဘဲနဲ့နော်အုပ်စုတွေကွဲနေတဲ့အခြေအနေတွေရှိတယ်ဖိလစ်ကလင်ပြောတာအရင်က complicated ဖြစ်တယ်ပေါ့နော်ကဘာကြီးမှာအခုကနိုင်ငံတိုင်းနိုင်ငံကအာမရှင်တွေပြုတ်ပြီးတော့နော်ဘဟုဆက်အတိအကျမရှိဘဲနဲ့တရားဥပဒေစိုးမိုးမှုမရှိဘဲနဲ့အုပ်စုတွေအုပ်စုတွေနော်ကွဲပြီးတော့နော်တက်လုံးအာမရှင်လက်အောက်မှာတော့ဘာမှပြောလို့မရဆိုလို့မရအခုအာမရှင်မရှိတဲ့အခါကျကိုဖြစ်ချင်တဲ့ဇောတွေနဲ့ပဋိပက္ခကဖြစ်နေတာပေါ့နော်အဲ့ညာမှာအမေရိကန်နိုင်ငံဘလို့ပါမလဲမင်းနိုင်ငံကသွားပြီးဝင်ဆက်ဖက်လို့လည်းမဖြစ်ဘူးနော်ဝင်ပြီးဥဆောင်လို့လည်းမဖြစ်ဘူးဟယ်လီနန်ပြောရလေ smart diplomacy ခုနေခါမှာ social media နဲ့တဆင်နဲ့လောက်ရမယ်နောက်ပြီးတော့ဒီတိုင်းပြည်တစ်ခုမှာဆိုတိုင်းပြည်ရအုပ်ချုပ်နေတဲ့အစိုးရတင်မကဘူးအဲ့တိုင်းပြည်ထဲမှာရှိတဲ့ activities တွေတိုင်းပြည်ထဲမှာရှိတဲ့လုပ်ငန်းရှင်တွေအဲ့ဟိုင်းနဲ့ထိတွေ့ပြီးတော့လဲလောက်ရမယ်ဆိုပြီးအဲ့လိုပေါ့နော်သူ smart diplomacy ဆိုပြီးတော့သူပြောလာတာတော့ရှိတယ်သူက secretary of state ပဲဖြစ်တယ်လေဒါပေမဲ့ Obama ဖြစ်စေခြင်းနဲ့ဒီပုံကိုဖော်လာလားသူကဖော်ရတာဟုတ်အဲ့တော့ Obama ကလည်း diplomacy ပဲအားပေးတဲ့သဘောရှိတယ်အဲ့တော့ဒါဘယ်သူပြောလို့ရမယ်သူရဲ့နိုင်ငံခြားရေးဝန်ကြီးဟောမှာတော့နော
်ဝင်းဂျီကလင်တန်အနေနဲ့သူ့တက်တန်းအတွင်းမှာအမျိုးသမီးနဲ့ကလေးတွေအရေးကိုဦးစားပေးဆောင်ရွက်ခဲ့ပြီးသူတပြင်းသူအနားယူတဲ့အချိန်မှာလည်းအမျိုးသမီးတွေရဲ့စမကမြင့်တင်ရေးကိုသူဆက်လက်လှုပ်ဆောင်သွားမယ်လို့ပြောခဲ့ပါတယ
် It is just foolish to try and build a strong economy or a stable democracy while treating half the population
ဟာဒုတိယဒန်းစားနိုင်ငံသားတွေလိုဆက်ဆံခံရတာတချို့သောလူမျိုးနွယ်တွေဆူဆူဝါးဝါဆက်ဆံခံရကြချိန်မှာခိုင်မာအကောက်နဲ့စီးပွားရေးတည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံထူထောင်နေဆိုတာအင်မတန်ညံ့နေတယ်လို့ဆိုရမှာပါခုချိန်ထိနေရာအတော်များများမှာအမျိုးသမီးတွေတဲ့နိုင်ငံရေးအခွင့်အလမ်းတွေနေပါတာလုံးလုံးမရှိတာဆူဆူဝါးဝါအကြမ်းဖက်ခံရတာကျမရေးနဲ့သူတို့တို့ရဲ့ဘဝတွေလစ်လျူပြုခံထားရတာတွေရှိနေပါတယ်လို့ဝင်းဂျီကလင်တန်ကပြောသွားတာဖြစ်ပါတယ်နိုင်ငံသားကြီးဝင်ကြီးအဖြစ်ဒုတိယသက်တမ်းဆက်လက်မထမ်းဆောင်တော့မယ့်ဝင်ကြီးကလင်တန်အနေနဲ့2016ခုအမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရွေးချယ်ခံဖို့အစီအစဉ်ရှိပါသလားလောလောဆယ်မှာတော့သူ့မှာဒီအစီအစဉ်ရှိတဲ့အကြောင်းသတင်းမီဒီယာတွေကဖြေကြားခဲ့ပါတယ်တော်ဖြူဖြူရဲ့အမြင်ကတော့
ကျမကတော့ပြောမနေနဲ့သူ့ကတော့အမြဲဟိုပါဖြစ်တော့အမျိုးသမီးသမ္မတဖြစ်ဖို့ကတော့သူဖြစ်ဖို့အသင့်တော်ဆုံးပေါ့နော်နောက်ပိုင်းနေတော့ဟီလီကလင်တန်ရှိပဲနောက်ပိုင်းနေအမေရိကန်သမ္မတမှာအမျိုးသမီးသမ္မတကြီးဖြစ်လာမှာပဲလေဒါပေမဲ့ကျမတို့အခုတည်းကတော့မမြင်သေးအခုဟိုအမေရိကန်နိုင်ငံရေးစီမင်းမှာတော့သူကတော့အထင်ပေါ်ကြော်ကြားဆုံးဖြစ်နေတယ်ပေါ့နော်ဟုတ်တော့ဟုတ်ပါတယ်အသက်ကလည်းဟိုသူက65နှစ်လာပါလားမသိရှိနေပြီနောက်သူကနည်းနည်းလေးအနာယူခြင်းနေတယ်အနာယူစာအုပ်ကလေးမှလည်းသူရေးမယ်ပေါ့နော်သူစာအုပ်တရားလေးအမြဲပဲရေးလိမ့်ဘက်ဆယ်လာထဲမှာပါတာကြီးပဲနော်အစာအုပ်တွေပါကြီးရေးမယ်နောက်သူလှုပ်ချင်တာတကူကဘာလဲဆိုရင် तू ကဘာတာဝန်မနော်အစိုးရတာဝန်မယူဘဲနဲ့ပုတ်တမလူတယောက်နေနဲ့အမျိုးသမီးတွေကိစ္စကလေးငယ်တွေကိစ္စအဲ့လိုမျိုး तू ကလှုပ်ချင်တဲ့သဘောရှိတယ်ဒီပြည်တွင်းမတင်မကဘူးကဘာမှာနော်အာဖရိကအခုခေတ်နေ तू အာဖရိကနိုင်ငံတွေ तू တွားခဲ့တယ် तू တွေ့ခဲ့တယ်အဲ့မှာအမျိုးသမီးတွေနော်ဟိုအမျိုးသမီးတွေကအခြေခံကလေးတွေကိုပြုစုပျိုးထောင်ရေးကလေးတွေရဲ့ကျန်းမာရေးကလေးတွေရဲ့ပညာရေးအမျိုးသမီးတွေရဲ့ပညာရေးသိမလားအဲ့ဒါကိစ္စကို तू ကတော်တော်လေးကို तू စိတ်ဝင်စားတဲ့ပုံရှိတယ်နော်ဒီအဲ့ဒါလည်း तू လှုပ်ချင်တယ်လို့ပြောတယ် तू ကတစ်ခါလေးရည်စရာအနေနဲ့ပြောတယ်ဒီသမရဖြစ်ဖို့ကိစ္စတော့သူ့ရဲ့သွေးထဲမှာအမြဲပါနေဒီ presidency ကိစ္စ runs in my DNA ဆိုသူအမြဲပြောတယ်လေအဲ့တော့ဒီကလင်းနဲ့သမရဖြစ်ဖို့အတွက်ကိုအခုကိုအဖွဲပြီးတော့ပတ်စံတွေကောက်ပြီးတော့လူတွေလှုပ်ဆိုအဲ့ဒါမျိုးတွေတောင်ထွက်နေသူ့အနေနဲ့ကဒီမိုကရက်တစ်ဖွဲ့စည်းရလူတွေကသူ့ကိုအတင်းကိုတွန်းအားပေးရင်တော့ကျမထင်တယ်သူသမရဝင်ရွေးလိမ့်မယ်လို့ထင်တာပဲလေ
2009ခုကစလို့နိုင်ငံခြားရေးဝန်ကြီးဖြစ်လာသူ Mrs. Clinton အနေနဲ့နိုင်ငံခြားရေးဝန်ကြီးဌာနနဲ့ USAID ပေါင်းဝါရှင်တန်မှာအမှုရမ်းပေါင်း9000နဲ့ကမ္ဘာတစ်ဖက်မှာရာထူးပေါင်း290တို့ကိုကြီးကြပ်ခဲ့သူဖြစ်ပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံခြားရေးဝန်ကြီးတွေနဲ့စံချိန်ကြိုးပြီးမိုင်ပေါင်းသသန်းနီးပါးခီးထွက်ရာမှာနိုင်ငံပေါင်း112နိုင်ငံတို့ကိုတန်တမာရေးခီးထွက်နိုင်ခဲ့တာလည်းဖြစ်ပါတယ်။လောလောဆယ်မှာတော့သူ့အနေနဲ့နိုင်ငံခြားရေးဝန်ကြီးဖြစ်နားယူတဲ့အခါမှာဖေဖော်ဝါရီလ4ရက်နေ့ကစပြီးနှစ်နှစ်စကြာအရေးပစ်ခဲ့တာကိုအတိုးချပြီးအိပ်မယ်လို့သတင်းမီဒီယာကိုပြောခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုညှိကုန်းချုပ်အပ်ပါတယ်ရှင်
bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not enough.